မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့တရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်အလားအလာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်တရုတ်သမ္မတရှီချင်းဖင်ရှီသရင်ဘတ်တဲ့မြန်မာနိုင်ငံကိုလာဖို့ရှိပါတယ်ဒါဆိုရင်2020နှစ်တည်းမှာတရုတ်သမ္မတရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်တယ်လို့ပဲမြန်မာနိုင်ငံကို19နှစ်အတွင်းပထမဆုံးတရုတ်သမ္မတတူရဲ့ခီးစဉ်လည်းဖြစ်တာကြောင့်ထူးခြားမယ်ဆိုပြီးတော့လည်းမျှော်လင့်နေတာတွေရှိပါတယ်ဆိုတော့ဒီကဘာမှာတနေ့တစ်ခြားဩဇာရှိန်ဝါကြီးလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးတွေကနေမြန်မာနိုင်ငံအနေနဲ့ဘလို့အကျိုးမြတ်တွေမျှော်လင့်နိုင်မလဲဆက်ဆံရေးမှာရောသတိထားစရာဘာတွေရှိမလဲဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ပင်နိုင်ဆွေးနွေးဖို့အတွက်ဒီမြန်မာရေးအကဲခတ်ပုဂ္ဂိုလ်တွေဖြစ်ကြတဲ့တရုတ်နိုင်ငံခြေဆိုင်ဒေါက်တာလက်ကျော်စိုးနောက်သတင်းစာဆရာဦးမောင်စိုးတို့ကိုဖိတ်ခေါ်ထားပါတယ်ဆိုတော့ကျွန်တော်တို့ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးလည်းအခုဆိုလေးလိုင်းမှာရောက်နေပါပြီဆိုတော့ဒါနဲ့ပတ်သက်လို့အရင်ဆုံးပေါ့လေကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ကြံမြင့်သုံးသက်ချက်ကိုကြားရပါတယ်ခင်ဗျာဆိုတော့ဒါဆိုရင်ဒီနှစ်မှာတရုတ်သမ္မတရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်တဲ့နောက်မြန်မာနိုင်ငံကိုနှစ်ပေါင်း20နီးပါးမှာပထမဆုံးလာတာလည်းဖြစ်တော့ဒီနောက်ခီးစဉ်အတွင်းမှာတော့ဒီမြန်မာခေါင်းဆောင်တွေနဲ့တွေ့မယ်ဖွံ့ဖြိုးရေးနဲ့ဆိုင်တဲ့ဒီစာချုပ်တချို့လည်းလက်မှတ်ထိုးမယ်ဆိုတဲ့သတင်းတွေလည်းကြားပါတယ်ဆိုတော့ဒီလိုထင်သာမြင်သာပေါ့လေထူးခြားချက်တွေအပြင်အခုခီးစဉ်မှာတခြားနောက်ွယ်ကဟိုထူးခြားချက်တွေရောဘာတွေများရှိအောင်မလဲဆရာမဒေါက်တာလက်ကျော်စောအရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့ဟိုမနေ့ကကမှတရုတ်ပြည်ကညာတာပါဟိုသမရရှိချင်းဖြစ်သွားမယ်ဆိုတာအဲ့တော့ဒါဗမာပြည်နဲ့တရုတ်ပြည်နဲ့ဒီဟိုအပြန်ကအသိမှတ်ပြတာပေါ့နော်အဲ့တော့အနည်း90ပြည်အထိမှတ်အတွက်သွားတာအဲဒီမှာစီးပွားရေးတွေဘာတွေအဲဘယ်လိုလုပ်မယ်ပါမယ်ပေါ့ဗျာအဲ့ဒီဟာတွေပြောသွားပါတယ်ဟုတ်လားအဲဥမာအစီကြောက်ဖြူရင်းနဲ့စိတ်ကလို့ဒေသမျိုးတွေနောက်တစ်ခုကအဲဟိုပမာပြင်းရဲ့ဒီဆောက်မဲ့ကော်ရီဒါလမ်းကြီးဒီခါလေးပေါ့ဗျအဲ့ဒါတွေပြောသွားတဲ့အထက်မှာသူတို့တစ်ခုထည့်ပြောသွားပါတယ်အဲ့ဒါကပါလဲဆိုတော့သမရရှိချင်းဖင်ရဲ့2020နှစ်တည်းအတွင်းမှာပထမဦးဆုံးသောပြည်ပခီးစဉ်ဖြစ်တယ်ဆိုတာထည့်ပြောသွားပါတယ်အဲ့တော့တရုတ်ကသူကတန်ငင်းတမန်ငင်းလောက်ဟန်အရာဆိုရင်သူကဒီပထမဦးဆုံးခီးထွက်တာဟာအဲ့ဒီသူအဲ့ဒီနှစ်မှာလူလုံးရဲ့ policy တွေမူရဲ့ဦးစားပေးတည်တာဦးစားပေးနိုင်တာဖြစ်တတ်ပါလေ။ဥမာအရင်အာဖရိကကိုဦးစားပေးမယ်ဆိုရင်အာဖရိကကိုအရင်စားထွက်တာပေါ့ဗျာ။မိုဇမ်ဘိတ်လိုနိုင်ငံမျိုး၊ဧသီယိုးပီးယားလိုနိုင်ငံမျိုးအဲ့လိုထွက်တတ်တယ်။ဥရောပဆိုလည်းဥရောပပေါ့။အဲ့တော့ဒီနှစ်ကတော့သူကအာရှတိုက်နဲ့တခါအာရှတိုက်ကမှအေရှန်နဲ့ကပမာနိုင်ငံကိုဦးစားပေးပြီးလာတာဆိုတော့ဒါဟာထူးခြားချက်ရှိတာမှန်တယ်။အဲ့တော့2020မှာတရုတ်ကစီမံကိန်းထဲမှာသူကစီမံကိန်းအကြီးတစ်ခုရှိတယ်။အဲ့ဒါပါလဲဆိုတော့ RCEPO ပြီးအောင်လက်မှတ်ထိုးမယ်ပြီးအောင်အကောင့်ထဲပေါ်မယ်ဆိုတဲ့ယူပန်းချက်။ဒါကို November လာတော့ဟိုဘန်ကောက်မှာလုပ်တဲ့ ASEAN နဲ့တခြားထိပ်ပြီးအစည်းအဝေးမှာဝန်ကြီးချုပ်လိခတ်ချန်ကကြီးညာထားတာဖြစ်တယ်။အဲ့တော့ဒီ ASEAN ဆိုတာကသူက ASEAN 10နိုင်ငံနဲ့တခြား6နိုင်ငံနဲ့ပူးပေါင်းထားတဲ့အဖွဲ့အာရှတိုက်အတော်များများကိုပါတယ်အဲ့တော့အာဆီယံ10နိုင်ငံနဲ့အာရှတိုက်ကတချို့6နိုင်ငံကြီးတွေပါတယ်အဲ့ဒီပါတယ်တောင်ကိုရီးယားပါတယ်ဂျပန်ပါတယ်ဩစတြေးလျပါတယ်နယူးဇီလန်ပါတယ်အိန္ဒိယပါတယ်အိန္ဒိယကတော့ယာယီနှုတ်ခတ်ထားတာပေါ့ဗျအဲ့တော့အဲ့ဒီဟာကြီးကိုယူမှတ်တဲ့အခါမှာအာဆီယံနိုင်ငံတွေကြီးလိုက်တော့အာဆီယံနိုင်ငံမှာအနည်းဆုံးဖွံ့ဖြိုးရေးအနည်းဆုံး3နိုင်ငံရှိတယ်။တကယ်ကသက်ကြီးဆိုင်တဲ့ဒီ3နိုင်ငံ။လာအိုရဲ့ကမ္ဘောဒီးယားရဲ့ပမာရဲ့။လာအိုနဲ့ကမ္ဘောဒီးယားကတော့သူကတရုတ်ကဒီမဲခေါင်မြေပေါ်ကဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေမှာတော်တော်ရောပါသွားပြီးတော့တော်တော်ဖွံ့ဖြိုးတိုးတက်တဲ့လမ်းပေါ်တော်တော်ရောက်ပါပြီ။ဒီမှာပြဿနာတင်တာမြန်မာနိုင်ငံပဲ။အဲ့တော့မြန်မာနိုင်ငံရဲ့ပြဿနာကဘာလဲဆိုတော့ပြည်ရင်းမတည်ဘူး။အဲ့ပြည်ထဲမှာဒီလိုမဖြစ်ချင်းနဲ့ဗာစီဘွားကြီးမှလုံးလို့မရဘူးဆိုတာအစိုးရကတိပြပြောတာလား။ဒါကြောင့်မလို့ဗမာနိုင်ငံကိုအရေးပေးတာဟာဒီကိစ္စကိုကူညီဖြည့်ဆင်းပေးတယ်လို့စီဘွားကြီးကိစ္စတဲ့ဒီကိစ္စတွေမှာ OB အရေးပေးတယ်လို့အရေးယူဆောင်ရွက်ပေးတယ်လို့ဒီခီးစဉ်ဖြစ်ပေါ်လာတယ်လို့ကျွန်မကတော့
โอเคဆရာမတော်လာကြစွာဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးမမောင်ဆိုးရဲ့သဘောထားကိုခင်ဗျာကျွန်တော်တို့အခုခီးစဉ်မှာအဓိကထူးခြားချက်တွေတခြားဘာတွေများရှိအောင်လဲသူတို့တရားဝင်ကြေညာထားတာအပြင်ပေါ့လေ
အဲ့တော့ဗမာပြည်ကိုသူ့ရဲ့မဟာဗျူဟာကျတဲ့ညီမန်းချက်အတွက်ရေးပါတဲ့နိုင်ငံတွေသဘောထားတာပါအဲ့ဒီအချိန်ဘဝနေပြီးတော့ဒီခီးစဉ်ပေါ်ပေါက်လာတယ်လို့ပြောရပါမယ် ဒီလိုပြောမယ်ဆိုလို့ရှိရင်တရုတ်ပြည်ရှိတဲ့သင်္ကေတကံရံဒေတာတွေကကွန်ပျူတာတက်တယ်ကိုကိုဒီပင်လေရေလန်းကိုဝင်လာကြောင်းဒီကွန်ပျူတာတက်တယ်တရုတ်ပြည်တောင်ပိုင်းနဲ့အနောက်ပိုင်းပြည်နယ်တွေကအကုန်လုံးနဲ့ကြပြီးတော့ဒီသင်္ကေတစစ်တမ်းနဲ့ဝေးကွာတဲ့အခါမှာဒီစစ်တမ်းရောက်မှုကကွန်ပျူတာတက်မှုကနေအဲ့ဒီပြုတ်ပြည့်စင်းစရာတွေရဆိုလို့ရှိရင်လူလူဝင်တွေဟာပြုတ်ပြည့်ရှိတဲ့ကံရံဒေတာတွေမှာပင်လေကံဒေတာတွေမှာဒေါ်လာဒီရင်းဝင်ဒေါ်လာ2500ကျော်ရှိတဲ့အချိန်မှာဒီတောင်ပိုင်းနဲ့ဒီအနောက်ပိုင်းပြည်နယ်တွေကလူပြည်ဝင်တွေဒေါ်လာ6000ကျော်ပဲရှိတဲ့အချိန်မျိုးပါအဲ့တော့ဘွားကြီးဖြတ်ပြီးတော့အိန္ဒိယတုံးပြာဆိုတာနေပြီးတော့ဒီကွန်ဒေလန်တောင်ပေါ့ဖို့အတွက်သူတို့အများအားဖြင့်လာပါတယ်အဲစဉ်းစားရဆိုတာဒီလမ်းကြောင်းဟာဒီပင်လေလမ်းကြောင်းပတ်သွားမယ်ဆိုရင်ဒီမြေကကြီးတွေကြာနေရှိတော့ဆက်ကိုပတ်ဖတ်ရတဲ့မိုင်းကောင်းကြီးရဲ့စီးကိုလည်းချိန်ပြပါတယ်အဲ့တော့သူတို့အနေနဲ့ကျွန်တော်တို့သင်လာတော့တပ်ပြည်ရေးနဲ့စစ်ကမ်းပါတောက်ပြည်မန္တလေးမြို့ကျဲဒီရထားလမ်းတလမ်းပေါ်ပြီးတော့တပ်ပြည်ရေးနဲ့စစ်ကမ်းကိုသင်လာတာရှိပါတယ်အဲ့ဒီတော့လည်းဒီပေါ်ဟာတော့ဒီဒီအမှုထူတာတွေပါပြီးတော့ရှိနေပါပြီဒါနဲ့ပြဿနာဗမာပြည်ပါဗမာပြည်မှာဆက်နေတဲ့ဘက်မှာလည်းမြင်းရံဒီဆိုင်ဆင်းနေတာမှာလည်းတပ်ပွဲဆင်းနေပြီးတပ်ပွဲတွေကပြင်းပြလာတဲ့အချိန်မှာပြည်သူအနေနဲ့ဒီကိစ္စကိုဟိုဆက်လို့ကိုခက်နေတာပေါ့ခက်နေရင်လည်းဒီကတော့မျိုးရင်းအတက်ကတော့ညီမကြီးတွေတွန်းအားပေးနေတက်ကကလည်းညီလာပေါင်းစုံတော့စဉ်းစားပါတယ်ခုမှသွားချင်းပြောရမယ်ဆိုရင်တော့ဗမာမျိုးရဲ့အရှိတ်အဝါဒီလို60ကီလိုကမှလွယ်ကျဲစုလက်ပေါင်းပြန်မျိုးနေသားမျိုးကြီးချရတယ်ဘောမှာတော့ဒီကျုပ်ကြီးကချမ်းပုံးဆိုရရှိတယ်အဲ့တော့ဒီ60ကီလိုကွာဝေးကိုရထားလမ်းပေါက်ပြီးဗမာမှာရင်းနဲ့စကြန်းလို့ပြီးတော့အေးအေးမြေကြောင်းတိုင်းမန္တလေးအပင်ကြီးဆုံးခဲ့ပြီးတော့ပင်ရနေပြီးတော့ပင်လန်ထွက်ပေါက်လို့ပို့လို့သူတို့ကျနားလာရှိရတယ်။ချက်ဝင်ပြောမယ်ဆိုလို့ရှိရင်တော့ပြုတ်တော့နေတဲ့ဗမာပြည်ဟာပင်လယ်ရင်းနဲ့စကမ်းနဲ့ပင်လယ်လမ်းကြောင်းအင်းရပုံကြရတွေကိုထွက်ပြီးတော့ဒီအခြေလေပိုင်းနောက်ဆက်ပြီးနောက်နိုင်ငံတွေကိုပြည်သူ့လမ်းကိုအရေးပါတဲ့အခါမှာရှိတဲ့အတွက်ကြောင့်ဒါကိုအားလုံးကိုယ်ပိုင်လုပ်ဖို့အတွက်ပြည်မဟာစုဝါကြတဲ့ခြေလမ်းကိုနှမ်းဖို့အတွက်လာတယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာဦးမောင်ဆွဆွနေတဲ့ကျေးဇူးပါဆိုတော့ဒီနှစ်ယောက်စလို့ဟိုတကူဒီပြည်နယ်ဆွနေတဲ့ပုဂ္ဂိုလ်နှစ်ဦးစလုံးကတော့အဓိကထောက်ပြတာတရုတ်ကသူ့အတွက်ဒီမဟာဗျူဟာကျတဲ့စီးပွားရေးဒီဖွံ့ဖြိုးရေးစီမံကိန်းတွေအတွက်အဓိကရည်ရွယ်တဲ့ခီးစဉ်ဖြစ်မယ်လို့သုံးသပ်ကြတာရှိပါတယ်ဆိုတော့ဒီနေရာမှာဆရာမဒေါ်လာကျော်စိုးပြန်မေးချင်တာပေါ့လေဒီတရုတ်နိုင်ငံကတော့သူ့ရည်မှန်းချက်တွေပြည့်ဝဖို့အတွက်ကိုရည်ရွယ်ထားတာမှန်ပေမဲ့ဒီနေရာမှာကျွန်တော်မြန်မာနိုင်ငံဘက်ကရောဒီတရုတ်နိုင်ငံရဲ့စီမံချက်တွေထဲမှာအခုဒီခီးစဉ်ပေါ်ကနေပေါ့လေဘလို့အကျိုးမြတ်တွေဘလောက်ထိကျွန်တော်တို့မျှော်လင့်နိုင်စရာတွေရောရှိမလဲခင်ဗျဟိုဘုံမပီး
ဘက်ကတော့အကျိုးမြတ်တွေကတကယ်လို့ဒါသူတို့ဒီစီမံကိန်းတွေအတိုင်းဖြစ်မြောက်လာမယ်ဆိုရင်တော့ပမာတီရဲ့စီးပွားရေးအခြေအနေတွေပါကြီးကအတော်ကောင်းမွန်လာနိုင်ပါတယ်။ဥပမာအားဖြင့်ခုနပြောတဲ့ corridor line ဆိုပါတော့နော်။အဲဒီတရုတ်ပြည်ကနေပြီးတော့ဒီဖြတ်ပြီးတော့နော်ရွှေလီတို့ခွန်မင်းကနေရွှေလီကနေဖြတ်ပြီးဆင်းမဲ့ line ဆိုပါတော့အဲ့ဒီဆင်းမဲ့ line တစ်လျှောက်ဟာဆိုရင်ဒီလက်နက်ကန်ဒေါ်လာရေးအဖွဲ့တွေလှုပ်ရှားနေတဲ့နေရာတွေဖြတ်သားမှာဟုတ်။အဲ့တော့ဖြတ်သားမဲ့ခါကြတဲ့ခါကြတော့ဒီနေရာတွေကိုဖြတ်သားမဲ့ဆိုလို့ရှိရင်ဒီနေရာတွေရဲ့လုံခြုံရေးကိုထိမ့်သိမ့်ရေးเนาะဒီနေရာတွေအသုံးပြုရေးဒါတွေအားလုံးကိုပေးချကြည့်လဲအောင်ဒေတာဆိုင်ရာကိုအင်းနဲ့ဆွေးနွေးရမှာအဲ့ဒီအခါမှာဆိုရင်ဒီဒေတာဆိုင်ရာမှာလှုပ်ရှားနေတဲ့တော်လှန်ရေးအဖွဲ့အစည်းတွေရှိမယ်ဗမာတပ်မတော်ရှိမယ်အစိုးရအဖွဲ့အစည်းတွေရှိမယ်ဒီဒါတွေအားလုံးကရေဘူးအားဖြင့်အပြန်အလှန်ဆွေးနွေးကြည့်နိုင်ပြီးတော့မှဒါတွေကနေပြီးတော့အဲလုပ်ငန်းတွေဖြစ်မြောက်အောင်လို့ရလာနိုင်တယ်အဲ့တော့အဲ့လိုဆွေးနွေးရင်ဆွေးနွေးရင်လည်းကျွေးမှုရပါပေါ့ဗျာအဲဒီဟိုကျမတို့ဒီလက်နက်ကိုင်းပဋိပက္ခတွေလည်းတဖြည်းဖြည်းယောင်းလဲလာနိုင်တယ်ဖြစ်တယ်နောက်တစ်ခုကတရုတ်ကဒီပမာပြည်ရဲ့ပြည်ရင်းစစ်ကဖြစ်ရတဲ့အကြောင်းရင်းမှသူထောက်ပြထားတာတစ်ခုရှိတယ်အဲ့ဒါပါလဲဆိုတော့ဒီပြည်နယ်တွေလူမျိုးစုတွေနေတဲ့ဒေသတွေမှာတော့ဖြစ်ရှိလာတဲ့တရားစာတာပစ္စည်းတွေမျှမျှတာတာမဝေခွဲနိုင်ဘူးသဘောကတော့ဗျာပြည်နယ်တွေကဆင်းရဲနေတယ်အဲ့တော့အဲ့ဒီဟာတွေကိုဒီလမ်းပန်းဆက်သွယ်ရေးတွေဘာတွေကောင်းမွန်လာလို့เนาะကုန်စည်ဆွေးဆွေးရေးတွေဘာတွေချောမွေ့လာလို့စီးပွားရေးအရာတစုံတရာတောင်တင်းခိုင်မာလာရင်ဒီလက်နက်ကင်တော်လှန်ရေးတွေပဲဖြစ်ဖြစ်လက်နက်ကင်ခီးချင်းတဲ့နည်းလမ်းတွေပဲဖြစ်ဖြစ်အဲ့ဒီဟာတွေတဖြည်းဖြည်းအားပျော့စေလိမ့်မယ်လို့ဒီကလည်းကြွပုံရတယ်ဒါကြောင့်မို့ဒါတွေအားလုံးကတရုတ်ကစီးပွားရေးအရာကူညီมาပဲဖြစ်ဖြစ်တရုတ်ကယဉ်ကျေးမြုံနှံมาပဲဖြစ်ဖြစ်အတတ်ပညာတွေအရာဟိုဆောင်ကျင်းပေးနိုင်มาဖြစ်ဖြစ်ဒါတွေအားလုံးဟာဗမာပြည်အတွက်တော့အကျိုးအများကြီးရှိနိုင်တယ်လို့ကျွန်မတို့ထင်ပါတယ်
ဟုတ်ကဲ့ဆရာမဒေါ်လာကျော်စွန်းနေတဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက် ဟိုကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရောနောက်ကျွန်တော်တို့အီးမေးလ်တွေစာတွေပို့ထားတာတချို့လည်းရှိနေပါတယ်ဒီထဲမှာကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တူကိုကျွန်တော်အလှည့်ပေးချင်ပါတယ်ဟိုမြန်မာနိုင်ငံကကိုစလိုင်းပွေကုန်းဖြစ်ပါတယ်ကိုစလိုင်းပွေကုန်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျဟုတ
်ကဲ့ဒီညကမြန်မာချိနိုင်ငံဖြစ်တယ်မြန်မာနိုင်ငံကတော့အင်အားသေးတဲ့နိုင်ငံဖြစ်တော့ဥပမာအမေရိကန်နဲ့ဒီလိုကြားမှာစီးပွားရေးတို့အားကျနေချိန်မှာအမေရိကန်ကနောက်ဆုံးသွားတဲ့အချိန်ဖြစ်နေတယ်အဲ့တော့မြန်မာနိုင်ငံရဲ့တရုတ်နဲ့စီးပွားရေးတို့လုပ်မယ်သူတို့ကအကျိုးတူစီးပွားရေးလုပ်မယ်ဆိုရင်တော့ကျွန်တော်ကတော့အခုကလေးကနေဟိုသူ့အိမ်ကပေါ့နော်ကျွန်တော်တရုတ်ကတော့ကျွန်တော်ကိုအမြဲတမ်းချုပ်ပါလေဆိုတဲ့စိတ်ကကျွန်တော်စိတ်ထဲမှာရှိနေတယ်အဲ့တော့လင်းချင်းတို့ပါတော့ကိုပြောရင်လည်းလင်းချင်းကိစ္စတော့တော့တရုတ်ကသူ့အတွက်အကျိုးရှိမှာပဲလင်းချင်းရဲ့သူတို့ကူညီလို့ဖြစ်နေတယ်ဒါကြောင့်ဆိုတရုတ်ဆိုရင်ဥစ္စာကတော့နိုင်ငံတကာစစ်ဆင်ရေးမှာသူ့အတွက်အကျိုးအမြတ်ရှိတဲ့ဥစ္စာတွေများအားလုံးပဲလုပ်လို့မှာသူ့အရင်းနာခံမှာလူခွေးကြီးတွေနောက်ပြီးတော့သူများအတွက်ဆိုတဲ့အနောက်နိုင်ငံတွေကိုစိတ်ကြိုးမရှိတဲ့ခါကျတော့ဒီအင်းနိုင်ငံနဲ့ဒီလိုတဲ့အင်းနိုင်ငံချင်းမစစ်ဆင်လို့လည်းမရစစ်ဆင်လို့လည်းကိုကျွန်တော်တို့အကျိုးနောက်ဆုံးခံလို့စစ်ဆင်ရမယ်ဆိုတော့ဥတီတီလာတဲ့ဥစ္စာလည်းပဲကျွန်တော်တွေ့တော့ဟိုတမျိုးခံစားချက်ကိုကျွန်တော်
โอเคพี่ๆๆเตเลยนะครับโอเคสกอตแลนด์ภูเขาสุนิภูยาเจซุบาสรุปเราซ้อๆดิเรามาดอลลาร์จ่อซ้อมีมีกงก็เว้ยเราอู้หมองซูก็เลยมีขึ้นมาเลยครับสรุปซ้อๆอู้หมองซูแล้วทอดปะได้ชื่อบาเลยตะยุนနိုင်ငံก็ตู้เยดิพ่นพิวยมหาวิวาริออมมิมุด้วยอธิกยีเยเจอนเนเลยမြန်မာနိုင်ငံလာတဲ့ခီးစင်းတော့ပါတယ်ဆိုတော့ဒီလိုပေါ့လေတะยุนနိုင်ငံဘက်ကยีเยတဲ့ဒီมหาวิวามาပေါ့လေမြန်မာနိုင်ငံအနေနဲ့ရောကျွန်တော်တို့ဘလို့အကျိုးမြတ်ဒီဘလောက်ဒီမျောလင့်နိုင်စရာရှိမယ်လို့ဥမောဆိုတုံးတက်လေခင်ဗ
ျပထမတစ်ခုကတော့နိုင်ငံရေးမဟာမိတ်ပေါ့ဗျာကျွန်တော်အနေနဲ့ပေါ့ဒီသားတွေမှာအင်အားကြီးနိုင်ငံတကာနိုင်ငံလည်းဖြစ်တယ်ကုသသမဂ္ဂလူငင်းကောင်စီဝင်လည်းဖြစ်တယ်တရုတ်နဲ့မဟာမိတ်ပြုထားတာကျွန်တော်တို့နိုင်ငံကဆက်ဆံရေးမှာတော့အကျိုးသက်ရောက်မှုရှိပါတယ်လောတဲ့ ICJ လိုကိစ္စမျိုးတွေကျုံကျုံနေပြီးနေရတဲ့တိုင်းပြည်တစ်ပြည်ကိုဒီလိုလူငင်းကောင်စီဖွဲ့ဝင်နိုင်အင်အားဒီသားတွေအင်အားကြီးနိုင်ငံတကာနိုင်ငံနဲ့မိတ်ဆက်ဖြစ်နေတာနိုင်ငံရေးကမိတ်ဆက်ဖြစ်နေတာကောင်းမွန်တဲ့ကိစ္စပါပို့တွေ့ချူးချီးတဲ့ကိစ္စလို့ပြောပါမယ်အဲတစ်ဆက်တည်းမှာလည်းစီးပွားရေးလုပ်ငန်းတွေမှာတော့ကျွန်တော်တို့တွေအကျိုးရှိမဲ့အနေအထားမျိုးကိုဖန်တီးနေနိုင်ဖန်တီးပြီးယူနိုင်မယ်ဆိုရင်တော့ကျွန်တော်တို့လူထုအတွက်တော့အကျိုးရှိတဲ့အခြေအနေတွေပေါ်လာနိုင်မယ်လို့ထင်ပါတယ်
โอเคเสียอู้หมองซื้อซุนเนี่ยเจซุบาနောက်တစ်ခါကျွန်တော်တို့ဒီซุนเนဘွဲအတွက်ကိုစာရေးရေးသားပြဖို့ထားရည်လဲတော်တော်များရှိနေပါတယ်ဒီထဲကဒီ Facebook ကမှတ်ချက်တချို့တော့မရေးထန်တာချို့ဖတ်ပြပေးပါအောင်ခင်ဗျဟု
တ်ကဲ့ပါကိုအောင်လင်းဦးရေနန်းလွန်ခေါင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မြေဆုံစီမံကိန်းအစားထိုးပါတယ်တိုင်းသားဒေတာတော်တော်များများကတရုတ်စီမံကိန်းတွေကိုပွင့်လင်းမြင်သာတဲ့အစားချုပ်တွေချပြပါဒေတာအကျိုးမရှိတဲ့စီမံကိန်းအကုန်ရပ်ပါလက်နက်ကင်အဖွဲ့တွေဒီလိုအကျိုးမရှိတဲ့အစီအမံကိန်းတွေကိုတားဆီးပေးကြပါလို့ရည်ထားပါတယ်။နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ဦးလာထွန်းကတော့တရုတ်ရဲ့ထင်ရှားတဲ့နိုင်ငံတကာ policy မှာနိုင်ငံတစ်ခုမူဝါဒနှစ်ခုလိုမျိုးပါတီမူဝါဒနဲ့အစိုးရမူဝါဒအစသဖြင့်ကျင့်သုံးခဲ့တယ်လို့အခုလည်းတန်တမန်ဆက်ဆံရေးနဲ့ပုဂ္ဂလိကစီးပွားရေး policy လို့ပြောရမလား။အပေါ်ရန်အပြင်းပန်း policy ကတမျိုးစီးပွားရေးသမားတွေကလှုပ်ချင်တယ်လို့လုပ်တဲ့မူဝါဒတွေကျင့်သုံးနေတာပါလို့ရည်ထားပါတယ်ရှင်။နောက်ထပ်အကိုချေမျိုးလေးကတော့တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုလာမယ်တည်င်းကြရလို့မြန်မာနိုင်ငံအစိုးရနဲ့ဝန်ကြီးတွေကိုစားဝမ်းသာပါတယ်။စီမံကိန်းဆိုတဲ့ကမ်းလှမ်းမှုတွေပါလာခဲ့ရင်အစိုးရနဲ့ဝန်ကြီးချုပ်တွေအကျိုးအမြတ်ကိုစီရကြမှာပါ။ပြည်သူတွေအတွက်လည်းယူလာပါလိမ့်မယ်။ပဝါကောင်းကောင်းလေးပါတယ်။မျက်ရည်ကျတဲ့အခါတုတ်ဖို့ပေါ့။လေယာဉ်မြေတွေအသုံးခံရတဲ့အခါလေ။တကယ်တော့ရှီကျင်းပင်ကစီးပွားရေးပါရကူခေါင်းဆောင်ပါ။ဒါပေမဲ့မြန်မာနိုင်ငံကလူကြီးတွေကမျက်လုံးဝေနာရှင်နေပါတယ်။ကိုမိသားစုတစုသားမြင်တယ်ဒါကတကယ်ခက်ပါတယ်ရှီချင်းပင်ကောင်းသောလာခြင်းဖြစ်ပါစေလို့ဒီ Facebook အကောင့်ပိုင်ရှင်အကိုချီမျိုးလေးကရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့ကျွန်တော်တို့ဒီ Facebook ကမှတ်ချက်တချို့ကနောက်ထပ် Facebook မှာပဲကျွန်တော်တို့ပေးထားတဲ့စာတော်တော်များအဲ့တချို့ရောမဆုမမဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ပုတိဘွားဆိုတဲ့ Facebook အကောင့်ကမဟုတ်မှလွဲရောမြစ်ဆုံကိုပြန်တောင်းမယ်ကြောက်ဖြူကိုလုတ်ပိုင်ခွင့်တိုးတောင်းမယ်ဒါပဲနေမှာပါတဲ့မယုံရင်ကြည့်နေရပိုင်ခွင့်မရှိဘဲနဲ့တရုတ်ကြီးကအပြင်းမထွက်ပါဘူးတဲ့ကိုအေးကိုဆိုတဲ့ Facebook အကောင့်ကတော့တတိတော်ကြီးကြီးထားမှရပါမယ်တဲ့သူတို့မှာစီကန်ဆိုတာမျက်ကွယ်ပြုထားတယ်သူများဒုက္ခရောက်လဲသူတို့အကျိုးမျက်ရရင်တရုတ်ကအကုန်လုပ်ပါတယ်တဲ့မယုံရဲဘူးတရုတ်ကိုလို့ရေးထားပါတယ်အောင်အောင်သူဆိုတဲ့ Facebook အကောင့်ကတော့ရှီကျင်းပင်ဝင်လာတာကတိုင်းပြည်တစ်ဝက်လောက်ပါမသွားဖို့ပဲဆူတောင်းနေမိတော့တယ်တဲ့စုခန်းဆိုတဲ့ Facebook အကောင့်ကတရုတ်ကဗမာကိုအကျိုးပြုနေတာကြပါတဲ့တရုတ်ကဗမာလူမျိုးတွေတုံးဖို့စားဖို့ ဘယ်နိုင်ငံမှမသုံးတဲ့ဆေးတုစားစရာအတုတောက်စရာအတုသုံးစရာအတုအညံ့တွေပေါ်ပေါ်တည်တည်လှိုင်လှိုင်ပေးနေတာပဲလေတဲ့ဂျွန်ပါကာဆိုတဲ့ Facebook အကောင့်ကလည်းတရုတ်ကနည်းနည်းပေးပြီးများများပြန်ယူသွားမှာပါပဲတဲ့အဓိကတော့သူ့အကျိုးစီးပွားမထိခိုက်အောင်လှောက်ခိုင်းမှာပါဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီတော်တာရှင်ရဲ့စာရင်းမှာတော့တရုတ်နိုင်ငံနဲ့ပတ်သက်ရင်ဟိုအနိုင်ကျင့်ခံရတဲ့အမျက်ထုတ်တယ်ဆိုတော့ခန်းစားချက်မျိုးတွေရှိနေတာမျိုးတွေ့ရပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ဆီယမ်ဒေါ်လာကျော်စောမေးချင်ပါတယ်ကျွန်တော်တို့ဒီလိုပွန်ပြိုးရေးကိစ္စရင်းနဲ့အတူဟိုပြဿနာတွေဆိုတာလည်းတွဲပါလာတတ်ပါတယ်ဟိုဟိုအခုတလုံးမှာဆိုရင်ကျွန်တော်ကြားရတာရှိပါတယ်ဥမာဒီ DKBA လို့ဒီလိုတန်းသားတွေထိချုပ်ထားတဲ့ဒေသတွေမှာဒီတရုတ်လုပ်ငန်းတွေကဟိုထိန်းကုတ်မရှိလုပ်နေတာတွေရှိရဲ့နောက်ဝင်ရှင်တို့ဝင်ထွက်ရှင်တို့ထွက်ဆိုပြီးတော့လုပ်နေတာရှိရဲ့ဆိုပြီးဝေဖန်တဲ့အတန်တွေလည်းကြားပါတယ်ဆိုတော့ဒီလိုပေါ့လေကျွန်တော်တို့ပွန်ပြိုးရေးကိစ္စရင်းနဲ့အတူတွဲပါလာနိုင်တဲ့ပြဿနာတွေရောကျွန်တော်တို့ဒီခီးစဉ်မှာဘယ်လောက်ထိကျွန်တော်တို့ကုစားနိုင်မလဲနောက်ဘယ်လောက်ထိပြောနိုင်ဆိုနိုင်မလဲလို့မျှော်လင့်လို့ရမလဲဆရာမ
ဒီကဲသူ့ရဲ့ဟိုခြေလမ်းနေကိုอ่ะပေါ့เนาะကဘာအရင်အခုသူကအာရှတိုက်မှာအင်အားကြီးနိုင်ငံအဖြစ်ကနေပြီးတော့ကဘာစက်ခုံပေါ်သူကအင်အားကြီးနိုင်ငံအဖြစ်နဲ့တက်ဖို့ကြိုးစားတဲ့ကာလပြဒီအချိန်ကာလအဲ့တော့နိုင်ငံကအခြေအနေတွေကြီးလိုက်လို့ရှင်လဲတော့အရင်းရှင်စနစ်ကအမေရိကန်အမှုပြုတဲ့အရင်းရှင်စနစ်ဟလာဥရောပနိုင်ငံတွေရောအကုန်လုံးဘွတ်ထားနေကြတာအဲ့လိုအခြေအနေမှာဒီကခြေွက်လက်တက်နဲ့တော်တော်ရှေ့တိုးလာတာဖြစ်တယ်အဲ့လိုရှေ့တိုးလာတဲ့အခါမှာเนาะရှေ့တိုးလာတဲ့အခါမှာသူကသူ့တနိုင်ငံနဲ့တိုးလို့မဖြစ်ဘူးဆိုတာကိုသူသိတယ်။ဒါကြောင့်မို့သူ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ရေရှည်ခံမှုအတွက်ကောเนาะနောက်ပြီးတော့သူဒီအနောက်နိုင်ငံအရင်းရှင်နိုင်ငံကြီးတွေကိုဖွံ့ဖြိုးတိုးတက်ပြီးနိုင်ငံမျိုးရှင်ပြိုင်နိုင်မှုရောကျန်တဲ့ဖွံ့ဖြိုးတဲ့နိုင်ငံလေးတွေဖွံ့ဖြိုးမှုမိကြတဲ့နိုင်ငံတွေအားလုံးကိုတတ်နိုင်သမျှသူကစီယုံခေါ်ဆောင်ပြီးတွားဖို့စဉ်းစားတာပဲ။အဲ့တော့သူပြဿနာလေးကအခုနခင်ဗျားပြောကြတယ် DJB မှာဒီလိုတရုတ်ပြည်ဝင်နိုင်ဝင်ထွက်ချင်နိုင်ထွက်ကြပြဿနာဖြစ်တယ်ဆိုတာသူနိုင်ငံမှာလည်းဖြစ်တာပဲခင်ဗျားကြားဘူးလားစင်ကြံမှာစဖြစ်တဲ့ကိစ္စအတားပဲတရုတ်ပြည်အုံလိုက်ကျင်းလိုက်တခါတည်းဝင်သွားပြီးတော့အဲ့မှာစင်ကြံသားတွေမခံရနိုင်ဖြစ်ပြီးစဖြစ်တာအဲ့ဒီကိစ္စအစဖြစ်တာပဲအဲ့တော့သူနိုင်ငံမှာလည်းဖြစ်တယ်အဲ့တော့ကျမတို့နိုင်ငံမှာဖြစ်တာရမဟုတ်ဘူးဥမာအာဖရိကတိုက်လိုနေရာမျိုးလည်းဖြစ်တယ်အီတလီလိုနိုင်ငံမျိုးလည်းဖြစ်တယ်ရုရှားမှာတောင်ဟိုတလောကခင်ဗျားတို့ကြားလားမသိဘူးဒီတရုတ်တီရဲ့ဟိုဘာလဲအဝတ်ထည်တွေကြီးရောင်းတဲ့ဈေးတန်းကြီးတစ်ခုလုံးကိုမျိုးရှုခံလိုက်ရတာအဲ့တော့ तू ကဒီကဘာလုံးကိုဖြောင်းဝင်နေတဲ့အခါမှာဒီပြဿနာတွေကတက်လာမှာပဲကျမတို့အတွက်အရေးကြီးတာကနော်တရုတ်ကိုပြောရဆိုရမယ်ဆိုတာကျမတို့ပြည်ကမှာကျမတို့ရဲ့အစိုးရကိုပြည်သူလူထုအကျိုးပြုတယ်ပြည်သူလူထုကိုကိုးစားပြုတဲ့အစိုးရတရားဖြစ်ဖို့တရားဥပဒေစိုးမိုးရေးကိုညှတာစွာလိုက်နာတဲ့အစိုးရတရားဖြစ်ဖို့အဲ့ဒီဟာကပိုအရေးကြီးတယ်အဲ့တော့တရုတ်ကလည်းပြောစရာရှိပြောမှာပဲမင်းကကြားနေတာပဲ MOU တွေထိုးဖို့ဘာတွေဝယ်ပါညာတွေဝယ်ပါလဲပြောမယ်နောက်ပြီးတော့ဝင်ခွင့်ဒီဟိုနေမြေစားတစ်လျှောက်ဘာလဲကုန်ွယ်ခွင့်ဟိုနေကိစ္စတွေလည်းပြောမယ်ပါမယ်အများကြီးတော့ရှိအဓိကဒီလူလူအကျိုးစီးပွားကိုပုံစားပြည့်ရဲ့အစိုးရတရားဖြစ်ဖို့ပုံကြီးတယ်အဲ့ဒါကကျမတို့ရဲ့အခရာပဲကျမအရှင်းပါပြီ
ဟုတ်ကဲ့ဆီယမ်ဒေါ်လာကျော်စောဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲအတွက်ကိုကိုရင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တူလေးလေးလိုင်းပေါ်မှာရောက်နေပါတယ်ကိုဝိုင်းလေးဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကပါကိုဝိုင်းလေးသဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
အော်ကျွန်တော်သဘောထားပါเนาะဟိုစာချစ်ချည်ရေးဆိုတာတော့ဘင်နဂန်နဲ့ပဲလှုပ်လှုပ်ကောင်းပါတယ်တရုတ်နဲ့မှမဟုတ်အခြားနိုင်ငံတွေလည်းအများကြီးရှိတယ်ကောင်းပါတယ်ဒါပေမဲ့တရုတ်နဲ့စီးပွားရေးလုပ်မယ်ဆိုတော့အာမပေးချင်ဘူးဒါပေမဲ့ဘာဖြစ်လို့လဲဆိုတော့ဟုတ်ကနအခုတရုတ်ပြောပါလို့ပေါ့နော်တရုတ်ကသူ့အကျုံမျက်မရှိဆိုရင် तू ကဘာမှမလုပ်သူ့အကျုံမျက်ရှိမှပဲ तू ကလှုပ်တာဒါပေမဲ့တရုတ်နဲ့ချစ်ချီလှုပ်တာတော့ဟိုအပေးပါတယ်ဒါပေမဲ့စီးပွားရေးနဲ့ပတ်သက်ရင်တော့ तू ကတော့သူ့အကျုံမရှိဘူးဆိုရင် तू ကတော့ဟိုဘယ်လိုလဲတိတ်ပြီးတော့မှ तू ဝတ်တမ်းပေါ့ဟု
တ်ကဲ့
သူ့တာမှ तू ကသူ့အတွက်အကျိုးရှိမှပဲ तू ကလှုပ်တော့ပေါ့နော်ကျွန်တော်ပြောချင်တာအဲ့ဒါပါပဲ
ဟုတ်ကဲ့ကိုဝိုင်းလေးဆွေးနွေးတာကျေးဇူးပါဆိုတော့နောက်ထပ်ကျွန်တော်တို့စာရီးပေးပို့ထားတာတချို့လည်းရှိနေပါသေးတယ်ဒီထက်ကစာတစ်စောင်ကတော့အမေရိကန်ပြည်ထောင်စုကမောင်တက်တနာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
တရုတ်နိုင်ငံရဲ့ယင်းဤတဲ့ဆက်ဆံရေးနှီးပြီးွားတွေဟာသူ့အတွက်ကြီးမားတဲ့အကျိုးမြတ်တွေမရှိပဲဘယ်နိုင်ငံနဲ့မှဆက်ဆံနေမရှိကြောင်းရှေ့တောင်အာရှတောင်အာရှနဲ့အာဖရိကတိုက်ဘာဝင်အမေရိကန်ဥရောပနိုင်ငံတွေရဲ့ဆက်ဆံရေးတွေကအထင်ရှားတွေ့မြင်နေရပါတယ်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံရေးမှာကျွန်တော်တို့ပြည်သူတွေအဓိကမျှော်လင့်နေတာကတရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေဟာဒေသခံပြည်သူတွေအတွက်ရောတိုင်းပြည်အတွက်ပါလူမှုဘဝတည်ငြိမ်ဖွံ့ဖြိုးတိုးတက်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုအပြည့်ရှိတဲ့ရင်းနှီးမြှုပ်နှံမှုတွေပါပဲ။နောက်ပြီးစီးရေးနိုင်ငံရေးစီးပွားရေးလုံးဝဆက်ဆံနေတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေကိုတရုတ်နိုင်ငံအနေနဲ့တိကျတဲ့ တိကျပြတ်သားတဲ့မူဝါဒရင်းနဲ့ညဉ့်ညံရေးဆွေးနွေးပွဲတွေမှာပါဝင်လာဖို့တွန်းအားပေးဖို့အကြောင်းကတော့မြောက်ပိုင်းမဟာမိတ်ဒေသတွေကနေကြောက်ဖြူရင်းနဲ့စီမံကိန်းအထိပါဝင်နေတဲ့ပိုလန်မှစီမံကိန်းအစဉ်ပြေချောမွေ့စေအတွက်ပါပဲ။နောက်ပြီးရခိုင်ပြည်နယ်မှာဒုက္ခသည်တွေပြန်လည်ခြေချနေထိုင်ရေးလူကုန်ကူးမှုပပျောက်ရေးမြစ်ဆုံစီမံကိန်းကိုဖျက်သိမ်းရေးစစ်ကောင်းဆောင်တွေအရသာအစိုးရအောက်ရောက်ရှိရေးအတွက်ဖြောင်းပြရေးနဲ့စက်မှုနဲ့နည်းပညာအကူအညီများရရှိရေးတို့ကိုမျှော်လင့်မိပါရယ်။အဓိကသတိထားစရာအချက်ကတော့တရုတ်က PM အကူအညီမှန်သမျှကိုအချိန်ယူစဉ်းစားသုံးသပ်ပြီးမှသာသဘောတူစာချုပ်များချုပ်ဆိုတင်တယ်လို့ယူဆမိပါရယ်။ဘာကြောင့်လဲဆိုရင်ဝရှန်ကိုကန့်မုံမုံဗမာဆိုတဲ့တိုင်းသားမျိုးနွယ်စုနာမည်တွေနဲ့ထောင်ပေါင်းများစွာသောတရုတ်နိုင်ငံသားစစ်စစ်တွေကမြေယာဧကသိမ်းပေါင်းများစွာကိုသိမ်းပိုက်ခြေကုပ်ယူထားပြီးတဲ့အပြင်တဘာဝရင်းမြစ်အမြောင်များကိုအောက်ဈေးတွေနဲ့တရုတ်နိုင်ငံကနှစ်ပေါင်းများစွာကလေးကရရှိနေကြလို့ပါပဲ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်ထောင်စုကမောင်တသနာပါနောက်စာတစ်စောင်ကတော့မေထီလာမျိုးကဦးစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါရှင်တရုတ်နိုင်ငံသမ္မတရှီကျင်းပင်မြန်မာနိုင်ငံကိုပထမဆုံးခီးစဉ်အဖြစ်လာခြင်းဟာအချိန်အခါကိုထောက်ရှုပြီးတော့ထူးခြားတဲ့ခီးစဉ်ထူးခြားမဲ့ခီးစဉ်လို့တွက်ဆမိပါတယ်တဲ့မြန်မာနိုင်ငံဟာအခုအခါကမ္ဘာမျက်နှာစာမှာဖိအားပေးဝေဖန်ခံရမှုတွေနဲ့ရင်ဆိုင်နေရတယ်အိုက်ဆီဂျင်နဲ့ပတ်သက်လို့လည်းစိတ်တော့ကဖြစ်နေရတဲ့အချိန်ဖြစ်နေပါတယ်ရွေးကပွဲနေလာလို့အစိုးရသစ်ပေါ်ပေါက်လာမယ့်အနေအထားကိုလေ့လာနေရတဲ့အချိန်လည်းဖြစ်နေပါတယ်စီးပွားရေးပိုင်းမှာရင်းနှီးမြှုပ်နှံလိုတဲ့နိုင်ငံတွေတိုးတက်ဆက်သွယ်လာနေတဲ့အချိန်လည်းဖြစ်ပါတယ်တရုတ်ရဲ့ကပလန်းစီမံကိန်းမှာမြန်မာပူးပေါင်းပါဝင်ဖို့အရေးကြီးနေခြင်းဖြစ်ပါတယ်။ပြည်တွင်းရေးမှာအပြစ်ခတ်ရက်စဲရင်းနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေရပ်ဆိုင်းနေတဲ့အချိန်လည်းဖြစ်ပါတယ်။မြန်မာနိုင်ငံလူထုကတရုတ်နိုင်ငံအပေါ်အယုံကြည်နေတဲ့တန်တရားရှိနေတဲ့အချိန်လည်းဖြစ်နေပါတယ်။ဒီအချိန်နဲ့အချိန်ခါမှာအရေးအကြီးဆုံးနိုင်ငံကောင်းဆောင်ကိုယ်တိုင်လာတာဟာထူးခြားတယ်လို့ဆိုရမှာပါ။ရှီကျင်းပင်ကိုယ်တိုင်လာလိုက်ခြင်းဟာဆွေမျိုးပေါက်ဖော်ချစ်ကြည်မှုအစဉ်အလာမြင့်တက်ခိုင်မာလာစေတယ်လို့ယူဆပါတယ်တဲ့။အထက်ဖော်ပြပါအခြေအနေရရကိုပြေလည်စေမဲ့ဆက်ဆံရေးကိုဖော်ဆောင်နိုင်မယ်လို့မြင်မိပါတယ်။အထက်အဖြစ်မျှော်လင့်ရတာကတော့ကမ္ဘာမှာဩဇာအရှိန်အဝါကြီးထွားလာနေတဲ့တရုတ်ကောင်းဆောင်လာလို့နိုင်ငံတကာရဲ့ဖိအားတွေအရေးယူမှုတွေကိုတနည်းတလားအဖြစ်အဟံ့အတားဖြစ်စေလိမ့်မယ်လို့မျှော်လင့်ရပါတယ်။စီးပွားရေးလမ်းကြောင်းပုံမပွင့်လင်းတိုးတက်လာနိုင်မယ်လို့လည်းထင်ပါတယ်တဲ့။မြန်မာနိုင်ငံအနေနဲ့တရုတ်နဲ့ချစ်ကြည်စွာနဲ့အိမ်နီးနာချင်းကောင်းများဖြစ်ဖို့လိုတဲ့ရေရှည်ဆက်ဆံရေးကောင်းအောင်တတိထားဆက်ဆံရမယ်။အားထားရလောက်တဲ့နိုင်ငံဖြစ်တဲ့အတွက်ကိုယ်နိုင်ငံရဲ့နိုင်ငံသားရဲ့မူဝါဒအရာချစ်ကြည်မှုနဲ့အကျိုးတူပူပေါင်းဆောင်ရွက်ကိုသတိထားပြီးတော့ဦးစားပေးဆက်ဆံရမယ်။ဩဇာခံဘဝလဝကြီးအုပ်ခံဘဝမရောက်အောင်မြန်မာနိုင်ငံအစိုးရကအမျှော်အမြင်ကြီးစွာနဲ့ဒီပလိုမစီတန်တမာရေးကျွမ်းကျင်စွာတုံးပြီးတော့တိမ်တိမ်မွေ့မွေ့သတိထားဆက်ဆံရမယ်လို့ထင်ကြောင်းပါဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မေထီလာမျိုးကဦးစိန်မောင်ရဲ့စာပါဆိုတော့စာရင်းမှာတော့ကျွန်တော်မြန်မာနိုင်ငံသားတွေဘက်ကဖြစ်စေခြင်းနဲ့ဆန္ဒတွေတော်တော်များများကိုထင်ရှားနေပါတယ်ဆိုတော့ဒီလိုကိုယ်ဘက်ကဖြစ်စေခြင်းနဲ့ဆန္ဒတွေရှိတယ်ဆိုရင်ပဲလေဟိုနိုင်ငံတွေဆိုတော့ကိုတိုင်းပြည်အကျိုးစီးပွားကိုဦးစားပေးတယ်ဆိုတော့သဘာဝပါဆိုတော့ကျွန်တော်တို့ကမြန်မာနိုင်ငံဘက်ကလူချင်းနာတွေရှိတယ်လို့တရုတ်နိုင်ငံအနေနဲ့လည်းသူ့ဘက်ကသူ့လူချင်းနာတွေကိုဦးစားပေးမှာသိကြပါတယ်ဆိုတော့ဒီလိုနေရာမှာအဆက်ဆက်ရရအခုချိန်မှာအင်အားကြီးလာနေတဲ့တရုတ်နိုင်ငံနဲ့ဆက်ဆံတဲ့နေရာမှာကိုကအပေါ်စီးဆက်ဆံလို့မရဘူးဆိုတော့လည်းသိကြပါတယ်ဒါကြောင့်ဟိုဒီနေရာမှာပေါ့လေဟိုဆီယမ်မတ်ကျွန်တော်အချိန်အစီအစဉ်အဆုံးသတ်ဖို့2မိနစ်လောက်တော့အချိန်ရပါသေးတယ်ကျွန်တော်ပင်နိုင်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေကိုအမီနစ်စီလောက်အချိန်ပေးချင်ပါတယ်ဆိုတော့ဒီနေရာမှာကျွန်တော်တရုတ်နိုင်ငံလိုနိုင်ငံမျိုးနဲ့ကျွန်တော်မြန်မာနိုင်ငံဆက်ဆံရတဲ့နေရာမှာသတိထားတဲ့နေရာရောဘာတွေများရှိမလဲဆီယမ်မတ်ဒေါ်လာကျော်စောအရင်ဆွေးနွေးပေးပါခင်ဗျာ
ကျမတို့သတိထားမှာဟိုကျမတို့ပြည်တွင်းအမျိုးသားစီလုံးညီညွတ်ရေးကိုခိုင်မာအားကောင်းအောင်လုပ်ရမှာပဲအဲ့တော့ဒီအခြေဒီသမရှိချင်းပင်လို့လာတဲ့အချိန်မှာအခုနခင်ဗျားပြောတယ်ကွယ်သမရရှိချင်းပင်တရုတ်ပြည်ဘက်ကတခါမှသူတို့ဟိုဗမာပြည်ကြီးကိုချစ်လို့ဗမာပြည်ကြီးကိုကယ်တင်ရင်းလို့ဒီစကားမပြောသူတို့ဝင်းဝင်းနဲ့ပြောတာသူတို့ဘက်ကလည်းသူတို့အကျိုးမြတ်စီရာသင်တယ်လို့သူတို့ယူနေတရုတ်ပြည်ဗမာပြည်ဘက်ကလည်းရာသင်တယ်လို့ယူပေါ့အဲ့လိုအခြေခံမျိုးမှာဗမာပြည်က NLD အစိုးရကိုဗမာတပ်မတော်လက်နက်ကင်တော်လှန်ရေးအဖွဲ့အစည်းအားလုံးကပေါ့ဒါကိုအခွင့်ကောင်းအဖြစ်အသုံးချပြီးတော့ကိုယ်တိုင်းပြည်အတွင်းမှာနော်ဒီတရုတ်ကအဲဒီထုတ်ဖွင့်လာတဲ့ဒီစီးပွားရေးလမ်းကြောင်းတွေပါတွေပေါ်မှာဟိုကြည့်ပြီးတော့ကိုရားပင်ရားထိုက်တဲ့ဟာလေးတွေစဉ်းစားရင်းကညီမတို့အချင်းချင်းကြားမှာနားလည်မှုယူပြီးတော့ပုံသဘောတူပြီးကိုရအောင်ကြိုးစားဖို့လုပ်တယ်အထူးသဖြင့်ဗမာတပ်မတော်အနေနဲ့ဂုံတိတ်ခါရှိရှိဒီနိုင်ငံရေးကတခါဆုတ်နိုင်မှုအတွက်ဒီအခွင့်အရေးကိုအသုံးချတင်တယ်လို့ကျွန်မထင်ပါတယ်
โอเคสรุปเสี่ยอู้หมอซอครับเนี่ยเราเฉิง3นาทีเรายาไปได้สรุปที่ตะยงနိုင်ငံလိုနိုင်ငံမျိုးเนี่ยကျွန်တော်တို့မြန်မာနိုင်ငံဆက်ဆံနေရမှာကျွန်တော်တို့ဘက်ကသတိထားတင်တာဘာတွေများရှိမလဲဆရာ
ကျွန်တော်တို့ကတော့ဖြူအရေးရဆိုမျိုးဆက်ဆံနေရတာလည်းဖြစ်တယ်နောက်ကျတော့ဒီငွေနွေချင်းဆက်ဆံနေတဲ့အင်ဂျင်နိုင်ငံလည်းဖြစ်တဲ့ခါကျတော့ခုနပြောသလိုပေါ့ဗျာကိုဘက်ကမနစ်နာလီအောင်ဝင်းဝင်းဒီလိုကိုကျင်းလုံးနိုင်လို့တော့လိုတယ်ဗျာအဲအဲ့လိုကျင်းသုံးမယ်ဆိုလို့ရှိရင်တော့ခုနဆရာမဒေါက်တာလှကျော်တို့ပြောသလိုပါပဲကျွန်တော်တို့အရေးကြီးဆုံးကမျိုးသားစည်းလုံးညီရေးပါပဲကျွန်တော်မျိုးသားစည်းလုံးညီရေးကိုကျွန်တော်ကမတိဆောက်နိုင်ဘူးကျွန်တော်တက်ပြီးမှဟိုကကျွန်တော်ကိုယ်တိုင်ကအပေါ်ပဲပြပြပြဖြစ်နေကြတယ်ဆိုလို့ရှိလို့ရှိရင်တော့ဒီပြပကိုရင်ဆိုင်မှုဆိုတော့ခက်ခဲလိမ့်မယ်ထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဦးမမောင်ဆိုးကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တော်တာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ